ထိုင်းနိုင်ငံမြောက်ပိုင်းပြည်နယ်အသီးသီးမှာပြစ်ဒဏ်နေကြပြီးလွတ်ရပ်ဆေးလာတဲ့မြန်မာနိုင်ငံသား120ကျော်ကိုထိုင်းနိုင်ငံချင်းရိုင်ပြည်နယ်မဲဆိုင်မြို့ကတာဝန်ရှိသူတွေကနိုဝင်ဘာလ28ရက်နေ့ကမြန်မာနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးလိုက်ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။မဲဆိုင်မြို့ထိုင်းမြန်မာအမှတ်နဲ့ဖြစ်ကြေတရားပြီးတော့ဒီနေ့နိုဝင်ဘာလ28ရက်နေ့မှာနိုင်ငံတာဝန်ရှိသူတွေကကြိုးစားလက်ခံခဲ့ကြတာဖြစ်ပါတယ်။လွှဲပြောင်းခဲ့ကြတာဖြစ်ပါတယ်။အများအစုကတော့ထိုင်းကျင်းထောင်အသီးသီးမှာလွှဲရစေပြီးတော့ပြည်ထောင်စေပြီးတော့ပြန်လည်လွတ်မြောက်လာကြတဲ့မြန်မာရွှေပြောင်းလူသားတွေဖြစ်ကြပြီးတော့အမျိုးသား100ဦးအမျိုးသမီး22ဦးစုစုပေါင်း122ဦးနဲ့ထိုင်းမှာတစုံတရာပြစ်ဒဏ်မရှိဘဲနဲ့ယူရိုတနက်နေရပြန်ခြင်းနဲ့အမျိုးသား73ဦးနဲ့အမျိုးသမီး26ဦးအားလုံးပေါင်း162ဦးတို့ကိုမဲဆိုင်မြို့မှာရှိတဲ့ထိုင်းမြန်မာအမှတ်နဲ့ချစ်ကြည်တရားသည်ထိုင်းနိုင်ငံကမြန်မာနိုင်ငံဘက်ကိုတင်အားဝင်လွှဲပြောင်းပေးတဲ့အစီအစဉ်လေးဖြစ်ပါလေဗျ။အဲ့တော့ထိုင်းဘက်ကလောကအရာရှိတွေအလုံကမာဌာနအရာရှိတွေတနိုင်ငံနေကြားကော်မတီဝင်တွေတယောက်တူပဲမြန်မာနိုင်ငံဘက်ကလည်းတာကြီလေးအခြေချစစ်တရားမှုဘုံမီးနင်းနင်းထွန်းပေါင်းရင်ဌာနဆိုင်အကြီးအကဲတွေတယောက်တာကိုတွေ့ရပါလေဗျ
။ထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးကြောင့်ပြစ်ဒဏ်ကြခံပြီးလွတ်ရပ်ဆေးတဲ့မြန်မာရွှေ့ပြောင်းအလုံကမာ210ဦးကိုလည်းနိုဝင်ဘာလ27ရက်နေ့နေ့လယ်ပိုင်းမှာရနောင်းမြို့ကနေတဆင့်ကော့တောင်းမြို့ကိုပြန်ပို့ခဲ့ပါတယ်။နေရက်ပြန်ပို့ခံရသူတွေကိုတော့မြန်မာဘက်မှကိုဗစ်စစ်ဆေးတာအပြင်အချက်လက်တွေရယူစစ်ဆေးမှုတွေလည်းလုပ်ခဲ့တယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။အဲ့လိုနေရက်ပြန်တဲ့သူတွေကိုကျန်းမာရေးဌာနဝန်ထမ်းတွေနဲ့အခြားဌာနဆိုင်ဝန်ထမ်းတွေကကိုဗစ်စစ်ဆေးတာတို့ဝေးအချက်လက်တွေကျွန်တော်မှတ်တမ်းရယူတာတို့ပြုလုပ်ပြီးတဲ့အခါမှာသူတို့ကိုလိုအပ်တဲ့စောင့်ကြည့်စစ်ဆေးမှုတွေပြုလုပ်ပြီးတဲ့အခါမှာဒေသလိုက်မော်တော်ယာဉ်တွေနဲ့ကူညီပို့ဆောင်ပေးတဲ့အစီအစဉ်ရှိတယ်လို့သိရပါတယ်ဗ
ျ။ထိုင်းမြန်မာနယ်စပ်နေရာ3ခုကနေပြည်နယ်နံပေးပြန်လွှဲပြောင်းတာတွေကိုလုပ်ခဲ့ပြီးမဲဆောက်မြောက်ရီလမ်းကတော့အများဆုံးပြန်လွှဲပြောင်းပေးနေတာပါ။ရနောင်းကော့တောင်ရေလမ်းကနေလည်းတစ်လမှာနှစ်ကြိမ်ခန့်ပြန်လွှဲပြောင်းပေးတာတွေရှိတယ်လို့မဲဆိုင်တာချီလိတ်လမ်းကတော့တစ်လမှာတစ်ကြိမ်လောက်သာပြန်လွှဲပြောင်းပေးတာဖြစ်ပါတယ်ရှင်။